ထိုင်းနိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ပူးတွဲသဘာပတိအဖြစ်ဆောင်ရွက်မယ်။အာဆီယံဒေသတွင်စစ်ပတ်ဆိုင်ရာဆွေးနွေးပွဲတစ်ရက်ကိုတက်ရောက်ဖို့မြန်မာစစ်တပ်ကိုဖိတ်ကြားထားတယ်လို့အမေရိကန်စစ်တပ်ကတနင်္လာနေ့ကပြောပါရယ်။ ADMN Plus လို့ခေါ်တဲ့အာဆီယံကာကွယ်ရေးဝင်ကြီးများနဲ့မိတ်ဖက်နိုင်ငံများအစည်းအဝေးနဲ့ကျွမ်းကျင်သူများဆိုင်ရာအဲ့ဒီအစည်းအဝေးဟာပင်လယ်ပြင်လုံခြုံရေးနဲ့ဆက်ဆက်လှုပ်ရှားမှုများနဲ့ပတ်သက်ပြီးကျင်းပမှာဖြစ်ပါရယ်။အစည်းအဝေးဖိတ်ကြားတဲ့ကိစ္စကိုအာဆီယံအဖွဲ့ဝင်နိုင်ငံများကဆုံးဖြတ်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝင်ကြီးဌာနပြောခွင့်ရကပြောပါရယ်။မြန်မာနိုင်ငံတွင်အကြမ်းဖက်တာတွေအဆုံးသတ်ဖို့မတရားဖမ်းဆီးခံနေရသူတွေကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့အရေးမြန်မာကိုဖိအားပေးတောင်းဆိုရမှာအမေရိကန်ပြည်ထောင်စုကနိုင်ငံတကာအသိုင်းအဝန်းနဲ့အတူပူးပေါင်းပါဝင်သွားမှာဖြစ်ပြီး ADMN Plus အစည်းအဝေးတွေမှာထည့်သွင်းဆွေးနွေးမှာဖြစ်တယ်လို့လည်းကာကွယ်ရေးဝင်ကြီးဌာနပြောခွင့်ရဒုတိယဗိုလ်မှူးကြီးမာတီမိုင်နပ်စ်ကပြောပါရယ် ADMN Plus စစ်ပတ်ဆိုင်ရာအစည်းအဝေးကိုတက်ရောက်ဖို့မြန်မာစစ်တပ်ကိုအမေရိကန်ကဖိတ်ကြားတာအခုပထမဆုံးအကြိမ်တော့မဟုတ်ပါဘူး။မနေ့ကအစည်းအဝေးကိုမြန်မာနိုင်ငံကအွန်လိုင်းကနေတက်ရောက်ခဲ့ပါရယ်ရှင်။